Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ2016ခုနှစ်မေလ9ရက်စနေနေ့ညနေပိုင်း VOA စီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်ဖမ်းယူနိုင်ပါတယ်ရှင်ကျမခွန်ညိုပါအခုညနေစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်းပါသောတာရှင်များရှင်။ဒီကနေ့ညနေခင်းသတင်းတွေကိုကိုရဲကောင်နဲ့ကျမအနားလောက်တို့ကပြောပြပေးမှာပါ။မြောက်ကိုရီးယားနိုင်ငံမှာကောင်းဆောင်ကင်ဂျုံအွန်းကိုပို့ပြီးထင်ရှားအောင်လုပ်ပေးတဲ့သမိုင်းဝင်လွှတ်တော်အစည်းအဝေးဒုတိယမြောက်နေ့အဖြစ်ဆက်ပြီးကျင်းပနေပါတယ်။ဒီကနေ့စနေနေ့မှာအရှေ့တရုတ်ပင်လယ်ပြင်မှာတရုတ်ငါးဖမ်းလေတစ်စီးနိုင်ငံခြားကုန်တင်မော်တစ်စီးနဲ့တိုက်မိပြီးတော့နှစ်မြောက်ရမလူ19ဦးပျောက်ဆုံးသွားတယ်လို့တရုတ်သတင်းဌာနကပြောပါတယ်။American နိုင်ငံခြားရေးဌာနလူအခွင့်ရေးဆိုင်ရာအဆင့်မြင့်ဆုံးတန်တမန်ဖြစ်တဲ့ Tom Molinowski ဟာ Vietnam နိုင်ငံတွင်လူအခွင့်ရေးတွေပိုပြီးတိုးတက်လာအောင်တွန်းအားပေးဖို့လာမယ့်သတင်းပတ်အတွင်းတွားရောက်ဖို့ရှိပါတယ်။ဒီလိုသတင်းတွေကြားမှာပါမခွန်ညုံ
။ကောင်းပါပြီရှင်။အခုညနေခင်းနားဆင်ရဖို့ရှိတဲ့မြန်မာပြည်ဆိုင်ရာသတင်းဆောင်ပါနဲ့ဆက်သွယ်မြင်းမြန်ချက်တွေထဲမှာတော့လက်ပတော်မှာအခြေအနေတွေတည်ငြိမ်မှုမရှိသေးတဲ့အခြေအနေနဲ့ပတ်သက်လို့လွှတ်တော်ထဲမှာဘာတွေဆောင်ရွက်ပေးဖို့ပြင်ဆင်နေပါသလဲ
။လွှတ်တော်ကနေပြီးတော့အရေးကြီးဆိုပြမင်းမို့လုပ်နေပါလေ။အဲဒီဆိုရလက်ထက်တရားတနည်းကိုအစီအပြာကျော်ဆန္ဒပြဝဲရှိတယ်။ဥပမာတရားလက်ထက်144
လက်ဗရန်တောင်ဆလင်ကြီးမြို့နယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ရဲ့ပြောကြားချက်ကိုနားဆင်နိုင်ပါတယ်။ရှမ်းပြည်မြောက်ပိုင်းမှာရှမ်းတောင်ပိုင်းတပ်နဲ့တအောင်တပ်တို့တိုက်ပွဲဖြစ်နေတာကိုစပွဲဝိုင်းမှာအဖြေရှာဖို့ညညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကဂျာဝင်ညှိနှိုင်းပေးနေပါတယ်။မွန်ပြည်နယ်မှာတော့တောက်ကြနေကလက်နက်ချလိုက်တဲ့မွန်လက်နက်ကိုင်ဖွဲ့ကိုဥပဒေနဲ့ညီနေနိုင်ဖို့ပြည်내အစိုးရနဲ့နယ်မြေကန်တိုင်းစစ်ဌာနချုပ်တို့ညှိနှိုင်းဆောင်ရွက်ပေးနေပါတယ်။ဒီလိုသတင်းဆောင်မတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုရဲကောင်တို့ကကြေညာပေးပါမယ်ရှင်။
မြောက်ကိုရီးယားနိုင်ငံမှာကောင်းဆောင်ကင်ဂျုံအွန်းကိုပို့ပြီးတော့ထင်ရှားအောင်လုပ်ပေးတဲ့သမိုင်းဝင်လွှတ်တော်အစည်းအဝေးဒုတိယမြောက်နေ့အဖြစ်ဆက်ပြီးကျင်းပနေပါတယ်။နိုင်ငံပိုင်သတင်းဌာနဖြစ်တဲ့ကိုရီးယားဗဟိုသတင်းအေဂျင်စီ KCNA ရဲ့အဆိုအရကင်ကိုရာထူးအသစ်တစ်ခုအတွက်ဒီကနေ့စနေနေ့မှာရွေးချယ်ကြမှာဖြစ်ပြီးတရာထူးဟာသူ့အဖိုးနဲ့အဖေတို့ရယူခဲ့တဲ့အလုတ္တမားပါတီရဲ့အထွေထွေအတွင်းရင်းမှုရာထူးအဆင့်အတန်းနဲ့တူညီမဲ့ပုံပေါ်တယ်လို့ဆိုပါတယ်။အခုလိုနိုင်ငံရေးမှာအရေးပါတဲ့နေရာတွေကိုကင်ဂျုံအွန်းရယူလာတာဟာလာမယ့်အနာဂတ်အတွင်းနျူကလ িয়ার လက်နက်စမ်းသပ်မှုနောက်ထပ်လုပ်ဖို့ပြင်ဆင်တာဖြစ်နိုင်တယ်ဆိုပြီးအမေရိကန်လေလာဆောင်ကြီးရဲ့အဖွဲ့ကသတိပေးထားပါတယ်။မေလ5ရက်နေ့ကရယူထားတဲ့ဂျိုဒုဓာတ်ပုံတွေအရမြောက်ကိုရီးယားနျူကလ িয়ার စမ်းသပ်တဲ့နေရာမှာရင်းတွေတော်လာလှုပ်ရှားနေတာကိုတွေ့ရတယ်လို့မြောက်ကိုရီးယားအရေးအထက်အာယုံဆိုင်လှုပ်ဆောင်နေတဲ့38 knots ဆိုတဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်။အဲ့ဒီနေရာဟာလက်နက်စမ်းသပ်မှုလုပ်မဲ့ကာလာလောက်ကလွှဲရင်တခါတရံဘလို့လှုပ်ရှားမှုမျိုးမှတွေ့ရလေရှိတဲ့နေရာမဟုတ်ပါဘူး
။နိုဘယ်ဆုရှင်3ဦးပါဝင်တဲ့ကိုယ်စားလှယ်အဖွဲ့ဟာမြောက်ကိုရီးယားနိုင်ငံကိုတပတ်ကြာခီးစဉ်သွားရောက်ခဲ့ကြပါတယ်။ဒီအဖွဲ့ဟာကုလသမဂ္ဂရဲ့ပိတ်ဆို့အရေးယူမှုတွေတင်းကျပ်လာတဲ့အချိန်မှာသိပ္ပံနဲ့ပညာရေးမြင့်တင်ရေးအတွက်အပြန်အလှန်ဖလှယ်အစီအစဉ်နေတဲ့မြောက်ကိုရီးယားကိုသွားရောက်ခဲ့ကြတာဖြစ်ပါတယ်။ဒီခီးစဉ်ကိုသွားရောက်ခဲ့တဲ့စစ်ပညာဆိုင်ရာနိုဘယ်ဆုရှင် Richard Nobel, စီးပွားရေးနိုဘယ်ဆုရှင် Finn Kaelan နဲ့ဓာတုဗေဒနိုဘယ်ဆုရှင် Aaron Sihanouk-Nobel တို့ကသူတို့ဟာခီးစဉ်တွင်တက္ကသိုလ်နယ်သုတေသနအဖွဲ့အစည်းတွေကိုတွားရောက်ခဲ့ရမှာကျောင်းသားနဲ့ပညာရှင်တွေနဲ့တွေ့ဆုံခဲ့ပြီးသင်ကြားပို့ချမှုတွေပြုလုပ်ခဲ့တယ်လို့စနေနေ့ကဘေကျင်းမြို့မှာသတင်းတောက်တင်နဲ့တွေ့ဆုံမှာပြောကြားခဲ့ပါတယ်။မြောက်ကိုရီးယားရဲ့အာဏာရအလုံသမားပါတီဟာခေါင်းဆောင်ကင်ဂျုံအွန်ကိုပါတီထိပ်ပိုင်းယာတုပေးအပ်ဖို့ပြင်ဆင်နေကြောင်းဒီကိုစလဲအဖွဲ့ကမြောက်ကိုရီးယားကိုတွားရောက်ခဲ့တာပါ။နိုဘယ်ဆုရှင်သုံးဦးကတော့မြောက်ကိုရီးယားထိပ်ပိုင်ခေါင်းဆောင်အနေနဲ့တွေ့ဆုံခဲ့ခြင်းမရှိဘူးလို့ပြောဆိုခဲ့ပါတယ်
။အမေရိကန်နိုင်ငံခြားရေးဌာနလူအခွင့်အရေးဆိုင်ရာအဆင့်မြင့်ဆုံးတန်တမန်ဖြစ်တဲ့ Tom Molinowski ဟာဗီယက်နမ်နိုင်ငံအတွင်းလူအခွင့်အရေးတွေပိုးပြီးတိုးတက်လာအောင်တွန်းအားပေးဖို့လာမယ့်သတင်းပတ်အတွင်းဗီယက်နမ်နိုင်ငံကိုတွားရောက်ဖို့ရှိတယ်လို့မနေ့တောက်ကြနေ့ကနိုင်ငံခြားရေးဌာနကပြောပါတယ်။Mr. Molinowski ဟာဒီမိုကရေစီအရေးလူအခွင့်အရေးနဲ့အလုပ်သမားရေးတွေအတွက်တန်တမန်တူဦးဖြစ်တယ်လို့ဒီလနောက်ပိုင်းမှာဗီယက်နမ်နိုင်ငံကိုတွားရောက်ဖို့ရှိတဲ့သမ္မတဘာရက်အိုဘားမားရဲ့ခီးစဉ်အကြိုအဖြစ်မေလ9ရက်နဲ့10ရက်နေ့တာတွားရောက်မှာဖြစ်ပါတယ်။ Mr. Obama ဟာသမ္မတဟောင်း Bill Clinton လက်ထက်တက်ကရစ်2000ခုနှစ်ကစလို့ဗီယက်နမ်နိုင်ငံကိုတွားရောက်တဲ့တတိယမြောက်အမေရိကန်သမ္မတလည်းဖြစ်ပါတယ်။ဗီယက်နမ်နိုင်ငံခီးစဉ်အတွင်းတခြားအကြောင်းအရာတွေအပြင်နိုင်ငံရဲ့အကျဉ်းသားတွေကိုခြွင်ချက်မရှိလုပေးဖို့နဲ့ဗီယက်နမ်နိုင်ငံရဲ့ဥပဒေရေးရာတွေကိုလိုက်နာရမယ့်နိုင်ငံတကာလူအခွင့်အရေးစံနှုန်းနဲ့ကင်ညင်အောင်ဗီယက်နမ်ရဲ့အနာဂတ်ကိုပြန်လည်တည်ဆောက်ရေးတွေလှုပ်ဆောင်သွားဖို့မစ္စတာမော်လီနော့စကီကတိုက်တွန်းသွားဖို့ရှိတယ်လို့နိုင်ငံခြားရေးဌာနကဆိုပါတယ်။ဗီယက်နမ်နိုင်ငံကိုလက်နက်ရောင်းချဖို့တားမြစ်ချက်တွေကိုအမေရိကန်တို့က2014ခုနှစ်မှာဖြေလျှော့ပေးလိုက်တယ်လို့ပဲလူအခွင့်အရေးအခြေအနေတွေတိုးတက်လာတဲ့အတွက်ဆက်ဆံရေးတွေနှွေးထွေးလာတာဖြစ်ပါတယ်။ ဒါပေမဲ့လည်း Vietnam Community အစိုးရကနိုင်ငံရေးအတိုက်ခံတွေနဲ့အလုပ်သမားတွေအပေါ်ပြင်းထန်တဲ့သဘောထားတွေရှိနေတဲ့အပေါ်စိုးရိမ်မှုတွေကလည်းဆက်ရှိနေတာပါ။လက်တလောနှစ်တွေအတွင်းအစိုးရနဲ့သဘောထားကွဲလွဲသူတွေ၊ blogger တွေ၊ဘာသာရေးကောင်းဆောင်တွေကို Vietnam အစိုးရကဖမ်းဆီးထောင်ချတာတွေရှိပါတယ်။ဖမ်းဆီးထိန်းသိမ်းထားသူတွေကိုမိသားစုနဲ့တွေ့ခွင့်မပေးသလိုရှေ့နေရှေ့ရနဲ့လည်းတွေ့ခွင့်မရကြဘဲနှိပ်စက်ချင်းပန်းနိုင်ငံညံပန်းခံကြရတယ်လို့လူအခွင့်အရေးလေးလာဆောင်ကြီးအဖွဲ့ကဆိုပါတယ်ဂျပန်နဲ့ဩစတြေးလျအပါအဝင်အဖွဲ့ဝင်12နိုင်ငံရှိတဲ့ Pacific တစ်ဖက်တစ်ချက်ကုန်သွယ်မှုနဲ့ပူးပေါင်းလှုပ်ဆောင်ရေးအဖွဲ့ဝင်ဖြစ်တဲ့ Vietnam နိုင်ငံနဲ့ American တို့ဟာရေကြောင်းဆိုင်ရာလုံခြုံရေးနဲ့ပတ်သက်ပြီးတော့ဆက်ဆံရေးတွေတိုးတက်လာတာလည်းဖြစ်ပါတယ
်စနေနေ့ကအရှိတရုတ်ပင်လယ်ပြင်မှာတရုတ်ငါးဖမ်းလေတစည်းဟာနိုင်ငံခြားကုန်သင်္ဘောတစ်ဦးနဲ့တိုက်မိပြီးနစ်မြုပ်သွားတာကလူ19ဦးပျောက်ဆုံးနေတယ်လို့နိုင်ငံပိုင် China News Survey သတင်းဌာနကနိုင်ငံတွင်းကမ်းခြေဆောင်တိုက်တရဲပြောကြားချက်ကိုကိုးကားပြီးတင်ထုတ်ပြန်ခဲ့ပါတယ်။နစ်မြုပ်သွားတဲ့လူရုံယူဆိုတဲ့ငါးဖမ်းလေဟာဘေကျင်းစံတော်ချိန်မနက် 3:00 မိနစ်40မှာကုန်သင်္ဘောနဲ့တိုက်မိခဲ့တာဖြစ်ပြီးအခင်းဖြစ်ပွားချိန်မှာလေပေါ်မှာလူ19ဦးလိုက်ပါလာပါတယ်။ဒီထဲကလူ2ဦးကတော့အနီးနားကငါးဖမ်းလေတွေကကယ်ဆယ်နိုင်ခဲ့တာဖြစ်ပါတယ်။အသက်ရှင်နေတဲ့သူတွေကိုရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေလည်းလှုပ်ဆောင်နေစေဖြစ်ပါတယ်။အရှိတရုတ်ပင်လယ်ရဲ့ဘယ်ပိုင်းမှာလေနှစ်မြုပ်မှုဖြစ်တာလဲဆိုတာနဲ့ကုန်သင်္ဘောနဲ့တိုက်မိတဲ့သင်္ဘောကဘယ်နိုင်ငံပိုင်လဲဆိုတာတော့မသိရသေးပါဘူး။အရှိတရုတ်ပင်လယ်ဟာတရုတ်နဲ့ဂျပန်နှစ်နိုင်ငံလုံးကပိုင်ဆိုင်တယ်လို့ကြေညာထားတဲ့လူမနေတဲ့ကျွန်းငယ်လေးတွေအများများရှိနေပါတယ်။အရင်ကလည်းတရုတ်ငါးဖမ်းလေတွေနဲ့ဂျပန်ကင်းလှည့်သင်္ဘောတွေကြားထိခိုက်မှုဖြစ်ပွားခဲ့တဲ့ဖြစ်ရပ်တွေကြောင့်တန်တမာရေးရာတင်းမာမှုတွေဖြစ်ပွားခဲ့ပါတယ
်။ယူအေဘေးကအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
ဖီယိုအေမြန်မာပိုင်းကနေစနေနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ဆီးရီးယားနိုင်ငံအလက်ပိုမြို့တွင်ရုရှားရဲ့ကြားဝင်မှုနဲ့ရထားတဲ့82နာရီကြာအပြစ်အခတ်ရစရေးသဘောတူညီမှုတွေဒီကနေ့စနေနေ့အထိအသက်ဝင်နေသလိုပဲအပြစ်ရသဘောတူညီမှုကိုချိုးဖောက်တယ်ဆိုတဲ့သတင်းမျိုးတွေချက်ချင်းထွက်ပေါ်လာတာတော့မရှိသေးပါဘူး။သမရဘာရှာအယ်အာဆတ်ရဲ့တပ်တွေနဲ့ဒဗုံတပ်တွေရဲ့တိုက်ပွဲကြောင့်လူ300ထက်မနည်းတိဆုံးခဲ့ရတာပါ။အမေရိကန်နဲ့ရုရှားတို့ကပူးတွဲပြီးတော့အပြစ်အခတ်ရစရေးသဘောတူညီမှုရဖို့အတွက်ပူးတွဲလှုံ့ဆော်ခဲ့ကြတာဖြစ်ပါတယ်။ရုရှားတို့ကသူ့ရဲ့ဩဇာအရှိန်အဝါကိုအာဆတ်အစိုးရအပေါ်အသုံးပြုသလိုပဲအမေရိကန်တို့ကလည်းသူ့ရဲ့အရှိန်အဝါကိုအတိုက်ခံအုပ်စုတွေအပေါ်အသုံးချပြီးတော့မတည်မငြိမ်ဖြစ်နေတဲ့ပြည်တွင်းရေးကိုထိန်းချုပ်နိုင်အောင်လှုံ့ဆော်နေကြတာဖြစ်ပါတယ်။အလက်ပိုမြို့မှာအပြစ်အခတ်ရစရေးသဘောတူညီမှုကိုပုတ်ထိုးနေကကနအူးရလိုက်ပြီးတဲ့နောက်မှာပဲတူရကီနယ်စပ်အနီးကအစ်လစ်ဒေသထဲကစီးရီးယားစစ်ဘေးဒုက္ခသည်တွေရဲ့စခန်းပေါ်လေကြောင်းတိုက်ခတ်မှုဖြစ်ပွားခဲ့တာကြောင့်လူ28ဦးထက်မနည်းသေဆုံးသွားခဲ့ရပါတယ်ရှင်
ဒေါ်နယ်ထရမ့်နဲ့အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌပေါ်ရိုင်ယန်တို့ဟာလာမယ့်အပတ်မှာတွေ့ဆုံဆွေးနွေးကြဖို့ရှိနေပါတယ်။ဝိုင်ရှင်တန်မြို့တော်မှာယာတူးအမြင့်ဆုံး Republican Party ဝင်ဖြစ်တဲ့ Ryan ဟာသူ့အနေနဲ့ဒေါ်နယ်ထရမ့်ကို Republican Party ရဲ့ကိုယ်စားပြုကိုယ်စားလှယ်လောင်းဖြစ်ထောက်ခံပေးဖို့အသင့်ဖြစ်သေးဘူးလို့ပြောလိုက်တာကြောင့်ဒေါ်နယ်ထရမ့်ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့ဝင်တွေကမကြေမနက်ဖြစ်ခဲ့ကြပြီးတဲ့နောက်အခုလိုနှစ်ဦးသားတွေ့ဆုံမယ့်အစီအစဉ်ဖြစ်ပေါ်လာတာပါ။Ryan ကသူနဲ့အခြားအောက်လွှတ်တော်က Republican ခေါင်းဆောင်တွေဟာလာမယ့်ကြာသပတေးနေ့မနေ့မှာ Trump နဲ့တွေ့ဆုံမယ်လို့တောက်ကြညင်ကကြေညာခဲ့ပါတယ်။ Ryan ဟာစီးပွားရေးသမားပွားကနေသမ္မတဖြစ်ဖို့ကြိုးစားလာတဲ့ Trump ကိုထောက်ခံပေးဖို့ညှင်းပယ်ခဲ့တဲ့ပထမဆုံးသူတော့မဟုတ်ခဲ့ပါဘူး။သမ္မတဖြစ်နောက်ဆုံးရွေးကောက်ခံခဲ့ရတဲ့ Republican Party ဝင်နှစ်ဦးဖြစ်တဲ့သမ္မတဟောင်းGeorge H.W. Bush နဲ့တားဖြစ်တဲ့သမ္မတဟောင်း George W. Bush တို့ကလည်းသူတို့အနေနဲ့2016ရွေးကောက်ပွဲမဲဆွဲလှုပ်ရှားမှုတွေနဲ့ခက်ခဲခဲနေမယ်လို့ပြောထားပြီးဘာမှအမှတ်ချက်ပြုပြောကြခြင်းမရှိပါဘူး။တစ်ချိန်တည်းမှာပဲ Democrat Party ကိုစားပြုသမ္မတလောင်းဖြစ်ဖို့အလားလာရှိနေတဲ့ Hillary Clinton က Donald Trump ဟာအနိုင်ဆုံးလောက်ခတွန်းမြင့်မှုအတွက်ကိုဆန့်ကျင်ပြီးအမျိုးသမီးတွေနဲ့ရွှေ့ပြောင်းနေထိုင်သူတွေအရေးကိုလည်းအလေးမထားဘူးလို့တောက်ကြနေက Pacific ကန်ယူရန်ကလူရည်များပြတဲ့ California ပြည်နယ်မှာသူ့ရဲ့ထောက်ခံသူတွေကိုပြောကြားသွားခဲ့ပါတယ်။
အနောက်နိုင်ငံတွေထဲကမြို့တော်ကြီးတစ်ခုဖြစ်တဲ့လန်ဒန်ရဲ့မြို့တော်ဝန်အဖြစ်လေဘာပါတီကပထမဆုံးအစ္စလမ်ဘာသာဝင်ဆဒစ်ခန်အနိုင်ရသွားပါတယ်။မြို့တော်ဝန်ရွေးကောက်ပွဲတွေကိုခက်ခက်ခဲခဲကြော်ဖြတ်ပြီးမှပြိုင်ဖက်ကွန်ဆာဗေးတစ်ပါတီဖက်ကဇက်ဂိုးလ်စမစ်ကိုအနိုင်ရလိုက်တာပါ။မနေ့တောက်ကြနေညကကြေညာလိုက်တဲ့ရွေးကောက်ပွဲရလအရလန်ဒန်မြို့သူမြို့သားတွေဟာအသက်43နှစ်အရွယ်ဂိုးလ်စမစ်ကိုကျော်လွန်ပြီးတော့အသက်45နှစ်အရွယ်ခန်းကိုမဲအရေအတွက်59ရာခိုင်နှုန်းနဲ့ရွေးချယ်လိုက်ကြတာပါ။လန်ဒန်ရဲ့အုပ်ချုပ်ရေးကို Conservative Party က၈နှစ်ကြာထိန်းချုပ်ထားခဲ့တာဖြစ်ပြီးခန်းမြို့တော်ဝန်သစ်ဖြစ်လာတာကြောင့်ဒီအခြေအနေတွေအဆုံးသတ်သွားခဲ့ပါပြီ။အစိုးရထောက်ပံ့ပေးတဲ့အင်အားမှကြီးပြင်းခဲ့ရတဲ့ သူ့လိုလူတယောက်ဖို့လန်ဒန်လိုမြို့တော်ကြီးရဲ့မြို့တော်ဝင်ဖြစ်လာဖို့ဆိုတာအိမ်မက်တောင်မမက်ခဲ့ဘူးလို့ခန်းကအောင်ပေါ်ရမိန်ခွန်မှာထည့်သွင်းပြောကြားတော်ပါတယ်။ကျွန်တော်နဲ့ကျွန်တော်မိသားစုကိုလန်ဒန်ကပေးတဲ့အခွင့်အလမ်းတွေလိုမျိုးလန်ဒန်မြို့သူမြို့သားအားလုံးရရှိချင်ပါတယ်။မသေးယုံရုံးကန်လှူရှာဖို့တခုတည်းအတွက်မဟုတ်ဘဲနဲ့အောင်မြင်စွာရှင်သန်ဖို့ဆိုတဲ့အခွင့်အလမ်းတွေဖြစ်ပါတယ်လို့မြို့တော်ဝန်တစ်ခန်းကပြောပါတယ်။ကဘာတဝမ်းလုံးကမြို့တော်ဝန်တွေကလည်း Twitter လူမှုကွန်ရက်ဆာမျက်နှာကနေခန်းကိုချီးကျူးခုံမြူခဲ့ကြပါတယ်။ခန်းနဲ့အတူတွဲပြီးအလုပ်လုပ်ကိုင်းဖို့စောင့်မျှော်နေပါတယ်လို့နယူးယောက်မြို့တော်ဝန် Bill D. Belsio ကပြောပါတယ်။လူသားဆံမှုအောင်မြင်တိုးတက်မှုတွေနဲ့အကျိုးကိုလန်ဒန်မြို့ကြီးခန်းစားစံစားရတော့မယ်လို့လည်းပါရီမြို့တော်ဝန် Annie Hadalgo ကပြောပါတယ်။ဗြိတိန်နိုင်ငံသား45တန်းမဲပေးခွင့်ရှိခဲ့တဲ့ဗြိတိန်နိုင်ငံသားက Super Thursday ဆိုတဲ့ရွေးကောက်ပွဲတွေမှာရှုံးနိမ့်ခဲ့တဲ့ Labour Party အတွက်သူ့ပါတီဝင်ခန်းမြို့တော်ဝန်အဖြစ်ရွေးခံလိုက်ရတာကြောင့်ပါတီအတွက်မျှော်လင့်ချက်တွေတိုးလာစေပါတယ်။
ထေရှားတဲ့တူရကီသတင်းစာဆရာနှစ်ဦးဟာနိုင်ငံတော်လျှို့ဝှက်ချက်တွေကိုဖော်ထုတ်ရေးသားခဲ့တဲ့အတွက်ထောင်ဒဏ်5နှစ်အထိကြာခံမှုစီရင်ချက်ချမှတ်ခံလိုက်ရပါတယ်။တူရကီတရားရုံးတစ်ခုကနေစီရင်ချက်မချခင်နိုင်ပိုင်းလိုမှာပဲအဲ့ဒီသတင်းစာဆရာနှစ်ဦးတည်းကတဦးဟာတရားရုံးအပြင်ဘက်မှာတနက်သမားတဦးရဲ့တိုက်ခိုက်မှုကိုခံခဲ့ရပြီးလွန်မြောက်ခဲ့ပါတယ်။အတိုက်ခံသတင်းစာတရဆောင်ဖြစ်တဲ့ကမ်ဟိုရီယက်ကအေဒီတာချုပ်ကမ်ဒါဟာသူ့ကိုစီရင်ချက်မချခင်မှာတိုက်ခိုက်ခံခဲ့ရပြီးထိခိုက်ဒဏ်ရာရသွားတာမျိုးတော့မရှိခဲ့ပါဘူးဒန်ဒါနဲ့အတူသူ့ရဲ့သတင်းစာဆရာရဲ့အန်ကာရာဌာနကွယ်အကြီးကဲအီဂရန်ဂိုလ်ရုဟာအစိုးရကိုဖြုတ်ချဖို့ကြိုးပမ်းမှုအပါအဝင်အခြားဆွဲချက်တော်တော်များများနဲ့ဆွဲဆိုခံခဲ့ရတာပါသူတို့နှစ်ဦးဟာတူရကီအစိုးရကိုစီးရီးယားကိုလက်နက်မောင်းခိုတင်ပို့နေတယ်ဆိုတဲ့ဆွဲချက်နဲ့ပတ်သက်ပြီးသတင်းဖော်ပြဖို့ကြိုးစားရကအခုလိုတရားစွဲဆိုခံခဲ့ရတာဖြစ်ပါတယ်
စနေနေ့ညနေခင်းနောက်ဆုံးရထားတဲ့ဒေတာတွင်းနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုရဲကောင်တို့ကြီးညာပေးခဲ့တာပါအခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်ရှင်အခုချိန်ထိမတည်ငြိမ်သေးတဲ့လက်ပရောင်းအရေးမကြခင်ရပ်ပိုင်းတွင်ပြည်သူ့လွှတ်တော်မှာအရေးကြီးအဆိုအဖြစ်တင်သွင်းဆွေးနွေးဖို့ပြင်ဆင်နေပြီလို့တပ်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်က VOE ကိုပြောပါတယ်ဒီတော့တွင်မှာပဲကျင်းညီစပြီးတော့ပြန်ထုတ်တော့မယ်လို့မြန်မာဝန်ပေါင်းကုမ္ပဏီကနေကြေညာခဲ့ပြီးချိန်ကလေးကဖြစ်နေခဲ့တဲ့တင်းမာမှုတွေကလည်းအချိန်ရော့မသွားဘဲနဲ့ဆက်ဖြစ်နေသေးပါအပြည့်စုံကိုဆက်သွယ်မေးမြန်းထားတဲ့ VOE ထိုင်းအခြေစိုက်သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်ဒေသခံတွေရဲ့ကန့်ကွက်မှုတွေနဲ့ကြုံနေရဆဲဖြစ်တဲ့စကိုင်းတိုင်းရင်းမာပင်ခရိုင်ထဲကလက်ပရောင်းတောင်ကျေးတီစီမံကိန်းမှာမေလ5ရက်နေ့ကနေစတင်ပြီးကျင်းလီစထုတ်မယ်ဆိုပြီးမြန်မာဝပောင်ကုမ္ပဏီဘက်ကကြေညာခဲ့ပြီးတဲ့နောက်မှာတော့လေးအမြောက်နေ့အဖြစ်အတင်းမာမှုတွေဆက်ဖြစ်နေပါတယ်။လက်ပရောင်းအရေးနဲ့ပတ်သက်လို့အချက်လက်တွေပြင်ဆင်နေပြီးရှေ့သတင်းပတ်အတွင်းမှာပဲလွှတ်တော်မှအရေးကြီးအဆိုကိုတင်သွင်းသွားမှာဖြစ်တယ်ဆိုပြီးလက်ပရောင်းတောင်စာလင်းကြီးမြို့နယ်ကရွေးချယ်ခံခဲ့ရတဲ့ပြည်သူ့တော်ကိုယ်စားလှယ်ဦးဝင်းသိန်းစောက VOA ကိုပြောပြပါတယ်
။ကျွန်တော်တို့ဒီမှာအမြင့်တော်ကနေပြီးတော့အရေးကြီးဆိုတဲ့မင်းမို့လုံးလိုပါပဲ။ဒါကငန်းနေသေးတော့လား။ငန်းနေသေးရလားတော့။တမစ်ကိုအရင်ပြရရောဆန္ဒပြနေကြတာပေါ့။ဒါကအခုပုံမှန်ပြ40 40ထုတ်ကြတယ်။အရင်စိုးရလက်ထက်တည်းကတမစ်ကိုအရင်ပြရရောဆန္ဒပြဝယ်ပြီးရှိတယ်။ပုံမှန်ပြ40 40 40အခုချိန်ကြီးထုတ်ထားလို့မယ်။အဲ့ဒီဟာကိုကျွန်တော်ဒီမှာလုံးနေပါတယ
်။
လုံးနေတယ်ဆိုတော့အရှင်ပြေအောင်လူတော်တွေကလူရှိနေတယ်ဆိုကျွန်တော်တို့ဒီစစ်တဲ့အပိုင်းရောက်ပါပြီရှေ့တက်ဆက်ကြရင်ကြားမှာပါလူတော်အတန်ကြားမှာပ
ါပြည်သူ့လွှတ်တော်အတွင်းမှာအရင်တစ်ခါတုန်းကလည်းလက်ပရောင်းအရေးနဲ့ပတ်သက်လို့ကျင်းပြမှုတွေအရင်တုန်းကလုပ်ခဲ့ပေမဲ့တက်မတော်သားကိုယ်စားလှယ်များအားလုံးမတည့်ရက်ပြီးကန့်ကွက်မှုကိုကြုံရတာပါဒီတစ်ခါမှာတော့သေးချာပြင်ဆင်ပြီးလှုပ်ဆောင်နေရတယ်ဆိုပြီးဦးဝင်းသိန်းစောကပြောပါတယ်အဲ့ဒီဒေတာမှာရွေးချယ်ခံရသူတဦးအနေနဲ့သူ့မှာလည်းအထူးတာဝန်ရှိတာကြောင့်လူလူရဲ့နေနာချက်ကိုတင်ပြရမှာဖြစ်တယ်လို့လည်းဆိုပါတယ
်ကျွန်တော်သိပါတယ်ကျွန်တော်မှလည်းတာဝန်ရှိသလားမရှိတာပေါ့လေကျွန်တော်အဲ့ဒီနေနေရအရေးခံတာဆိုတော့ကျွန်တော်တို့ပဲပြည်ထောင်တဲ့ပြည်သူတွေဆန္ဒတော့ပြည်တယ်ကျွန်တော်တာဝန်ဖြစ်နေတာဆိုလည်းကျွန်တော်သိပါတယ်အဲကြောင့်ကျွန်တော်တစ်ခါတိုက်ခံလို့ရှိတဲ့ခါကျတော့ကျွန်တော်တို့ဘယ်လိုမှမင်းတို့ပြအောင်ဆရာမျိုးပေါ့ဒီလက်တော်တော့အရေးကြီးပါလေအဲ့ဒီခါကျတင်မှုရတော့ကျွန်တော်တို့ဒီလက်ထက်မှာကျွန်တော်တို့ဒီပြည်တော်တော့တင်မှုပါလေဒီလက်ထက်မှာအမှန်အရေးကြီးလို့ဆိုပြီးပါတယ်ဒါကနည်းနည်းမှအမှားလည်းမဆိုင်ဘူးနည်းနည်းမှစကားတော်နဲ့အပြည့်ကြီးမဆိုင်ဘူးအဲ့ဒါအရေးကြီးတဲ့ခါကျတော့ကျွန်တော်တို့ဒီကစိုးရိမ်နေနေစီပေါ့လေကျော်ရလည်းမကောင်းဘူးစိုးရတာလည်းအရာရတယ်စိုးရတဲ့ဘက်မှာကျွန်တော်တို့ကဒီမှာတိကျကြရေးဖြစ်အောင်ဒီလိုမျိုးဖြစ်အောင်အမှားလည်းမပါရအောင်
ဟု ဟုတ်ကဲ့ဒီလိုမျိုးအဲ့လိုမျိုးစီစစ်စီစစ်နေပါတယ်ဟုတ်ကဲ့ကြာရင်တော့ကြာရင်ဆိုတာရှိတာတော့ဖြစ်မှာပါဟုတ်ကဲ့အဲ့ဒါစီစစ်လို့တော့အမှန်ကြားမှာပါလက်ဗရောင်းဒေတာကန်နေရဲ့မြေယာတွေကိုတင်းယူပြီးလုံဆောင်ခဲ့တယ်လို့ဒေတာကန်တွေကပြောဆိုနေတယ်လက်ဗရောင်းတောင်ကျင်းနေစီမံကိန်းနဲ့ပတ်သက်လို့မေလ၄ရက်နေ့ကနေစပြီး၄ရက်ဆက်တိုက်ဆိုသလိုတင်းမာမှုတွေဆက်ဖြစ်နေတာ မှုသွားဖွင့်ခဲ့ရမှာအမှုဖွင့်ခွင့်မရခဲ့တဲ့အကြောင်းဒေသခံတဦးကလည်းပြောပြပါဗျာ။နှစ်ဖက်တင်းမာမှုတွေဖြစ်နေခြင်းရဲရနာပိုင်းတွေဘက်ကလည်းဒေသခံတွေကိုအခုလိုတုံ့ပြန်ပြောဆိုနေပါတယ်
။အားလုံးနိုင်ငံတော်အကြီးအကဲနားရှိပါတယ်၊မျက်စိရှိပါတယ်။ဒါတို့ဘာတွေလုပ်နေလဲဆိုတာကျွန်တော်တို့တွေလည်းနေ့စဉ်နဲ့များပြင်ပြပေးနေပါတယ
်။ကန့်ကွက်ဆန္ဒပြမှုတွေအများအပြားကြုံနေရတဲ့ဒီစီမံကိန်းဟာတနက်တွေပြစ်ခတ်မှုတွေလူသတ်မှုတွေဖြစ်တဲ့အထိပြဿနာတွေလည်းဖြစ်ခဲ့ပါတယ်။၂၀၁၂ခုနှစ်တုန်းကတော့စီမံကိန်းကိုကန့်ကွက်ဆန္ဒပြသူတွေကိုနှိမ်နှင်းခဲ့တာကြောင့်တန်ဃာပါတရားခန့်ဟာမီးလောင်တံရရရခဲ့တာပါအဲ့ဒီအမှုနဲ့ပတ်သက်လို့လဲအရေးယူဆောင်ရွက်မှုမရှိအမှုဖွင့်ခွင့်မရတာတွေကြောင့်ဒီအရေးဟာအခုချိန်ထိမပြေလည်နိုင်သေးပဲဖြစ်နေရပါတယ်ရှင
်မအေးမှပြောပြသွားတာပါရှင်အခုရှမ်းပြည်ဘက်ကတိုက်ပွဲသတင်းကိုလည်းအလှည့်ပေးပါဦးမယ်လက်ရှိမှာတိုက်ပွဲတွေဖြစ်ပြီးစစ်ရေးတင်းမာနေတဲ့ RCSS SSC ရှမ်းတောင်ပိုင်းတပ်နဲ့ DNLA တအောင်းတပ်တို့ကြားမျက်နှာချင်းဆိုင်တွေ့ဆုံညှိနှိုင်းအဖြစ်ရှာကြဖို့ UNFC ညီညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကကြားဝင်ဖြန့်ပြေးပေးနေတယ်လို့ UNFC ရဲ့တွဲဖက်အတွင်ရေးမှူးကပြောပါတယ်စစ်ရေးပြဿနာကိုနိုင်ငံရေးနီးလန်းနဲ့တွေ့ဆုံဖြေရှင်းကြဖို့ကိုလည်းရှမ်းပြည်မြောက်ပိုင်းတပ်ဖက်ကတိုက်တွန်းထားပါတယ်အခြေအနေဘယ်လိုဖြစ်လာနိုင်သလဲဆိုတာကိုအသေးစိတ်ဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကပြောပြပေးပါအောင်ရှင်
ဟုတ်ပါတယ်အစိုးရနဲ့နိုင်ငံလုံးဆိုင်ရာပြစ်ခတ်တိုက်ခိုက်မှုရက်စရေးစာချုပ် NCA အပြည့်ရဲ့လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ဖြစ်တဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSF ရဲ့လက်အောက်ခံ SSA ရှမ်းတောင်ပိုင်းတပ်နဲ့ပလောင်ပြည်နယ်လူမျိုးရေးတပ်ဦး PSLF ရဲ့ TLLA တအောင်းတပ်တို့ကြားရှမ်းပြည်နယ်ဘက်မှာနယ်မြေပိုင်နဲ့အငင်းပွားမှုအရင်းခံပြဿနာနဲ့တိုက်ပွဲတွေဖြစ်ပွားနေတာပါဒီစစ်ရေးပဋိပက္ခကိုတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေစုဖွဲ့ထားတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီအပါအဝင်တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကစစ်ပြေးငိမ့်မှုအရေးချောင်းဝင်ညှိနှိုင်းဆောင်ရွက်ပေးနေကြပါတယ်အခုလိုမျိုးတိုင်းရင်းသားလက်နက်ကိုင်အဖွဲ့အချင်းချင်းစစ်ရေးတင်းမာမှုဖြစ်နေတာကိုစစ်ရေးနည်းနဲ့မဖြေရှင်းမဲနှစ်ဖက်ခေါင်းဆောင်တွေမျက်နှာချင်းဆိုင်တွေ့ဆုံဖြေရှင်းကြဖို့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီဘက်ကကြားဝင်ဖြန့်ပြေးပေးနေပြီးတော့အခုလက်ရှိနောက်ဆုံးအခြေအနေကတော့နှစ်ဖက်သဘောတူတဲ့နေမြေတစ်ခုမှာတွေ့ဆုံကြဖို့နေရာသတ်မှတ်နိုင်ရေးဆောင်ရွက်နေပါတယ်လို့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့တွဲဖက်အတွင်မှုဦးထွန်းစောက VOA ကိုပြောပါတယ်
ကျွန်တော်တို့ဒီကတော့နေရပေါ့နော်နေရဤပင်းနေပါတယ်နော်လောလောဆယ်အနေထားကတော့ဒီ PSL ဘက်ကမုံလာနေရမှာတွေ့ဖို့သူဘက်အချင်းပြတယ်အဆိုပြုထားတယ် RCSL ဘက်ကတော့ချင်းမိုင်ဘက်မှာပေါ့ထိုင်းနေဆက်မှာသူကအဆိုပြုထားတယ်ဆိုအဲ့ဒီနှစ်နေရကိုနော်ကျွန်တော်တို့ကြားကနေပြီးတော့မှညှိနေတဲ့အချင်းမှာရှိပါတယ်အပင်နေရမှာအချင်းပြမလဲပေါ့နော်နေရကိုနှစ်ဖက်သဘောတူညီမှုရပြီဆိုရင်တော့ကျွန်တော်တို့အဲ့ဒါဆွေးနွေးဖို့အချိန်ကိုညှိရမယ်အဲ့ဒီဘောအဲ့ဒီအချိန်မှာပဲရှိနေပါတယ်နော်အဲ့ဒီလိုညှိနေတဲ့အချိန်မှာပဲအခုလိုထပ်ဖြစ်တယ်ဆိုတော့ကျွန်တော်တို့လည်းစိတ်မကောင်းပါဘူးတော်တော်စင်တော့ကျွန်တော်တို့ထင်းထင်းသိသိနဲ့ဖြစ်စီခြင်းတွေပေါ့လေနော်အဲ့ဒါတော့နှစ်ဖက်စလုံးကိုကျွန်တော်တို့ကတော့တိုက်တွန်းထားပါတယ
်အခုလို RCSS SSA တောင်ပိုင်းနဲ့ TLLA တအောင်းတက်တို့ကြားဖြစ်ပွားနေတဲ့စစ်ရေးပြိပခါတွေဟာဒေသရင်းတည်ငြိမ်ရေးနဲ့ဒေသခံပြည်သူလူထုရဲ့အသက်အိုးအိမ်စီးစိမ်လုံခြုံရေးကိုထိခိုက်စေတဲ့အတွက်စစ်ရေးနည်းနဲ့မဖြေရှင်းမဲငြိမ်းချမ်းတဲ့တွေ့ဆုံဆွေးနွေးခြင်းနည်းလမ်းနဲ့ပဲနှစ်ဖက်တက်တို့အမြန်ဆုံးအဖြေရှာကြဖို့အလေးနဲ့တိုက်တွန်းကြောင်းကိုလည်းဒီကနေ့မေလ9ရက်နေ့ရက်စွဲနဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းတပ်ဖက်ကလည်းသဘောထားထုတ်ပြန်ပါတယ်အခုလိုလက်တတော်တိုက်ပွဲတွေဟာ SSPP SSA မြောက်ပိုင်းတပ်ရဲ့ထိန်းချုပ်နယ်မြေထဲလာဖြစ်နေတဲ့အတွက်သူတို့အနေနဲ့ဗက်တပ်ဘက်ကမှမပါပဲရှောင်ရှားခဲ့ပြီးနယ်မြေထဲမှာစစ်ရေးပြိပခါပို့ပြီးတော့မှမကျေပြန့်လာစေချင်ဘူးလို့လည်းသူတို့ရဲ့ကြီးညာချက်ထဲထည့်သွင်းဖော်ပြထားပါတယ်အခုလိုမျိုးရှမ်းတောင်ပိုင်းတပ်နဲ့ TLLA တအောင်းတပ်တို့ကြားဖြစ်ပွားနေတဲ့စစ်ရေးပြဿနာကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကညှိနှိုင်းပေးနေကြသလိုတအောင်း TLLA တပ်ဖက်ကလည်းနိုင်ငံရေးနီးလန့်နဲ့ပဲဖြေရှင်းလိုပါတယ်လို့တအောင်းတပ်ပြောခွင့်ရနိုင်ငံသားရေးရာဌာနမှဘူမှုတာပန်လာကပြောပါတယ
်ကျွန်တော်ဘက်ကဒီပြည်ကျတဲ့ဒီဇင်ဘာလကစပြီးတော့သစ္စုံသနည်းကိုကျွန်တော်ဘက်ကစပြီးတော့ကြိုးပမ်းတယ်ကျွန်တော် UNFC ဘက်ကိုလည်းကူညီတောင်းတယ်နောက် SSC ဘက်ကိုလည်းကူညီတောင်းတယ်ကျွန်တော်ဘက်ကလည်းဖြစ်နေတဲ့များလမ်းကြောင်းနဲ့ကိုလုံးရှာပြီးတော့သစ္စုံနဲ့အောင်ကျွန်တော်ကြိုးစားနေပါတယ်ခုစင်တော့ဒီကျွန်တော်ရဲ့ဒီပိုင်းမှာရှိတဲ့ UWS တွေလည်းဒါစာဝန်ဆက်တဲ့လမ်းမျိုးတွေလုံနာလိုမျိုးလည်း ရှိတယ်ပြီးတော့ဒါဒီ UNFC ကနေပြီးတော့လည်းအကြံဆက်တဲ့နာမျိုးတွေရှိပါတယ်။အနေအားဖြင့်ပြီးတော့ပြင်ကျွန်တော်တို့ဆောင်နေမယ်နဲ့လည်းအနေအားမတန်ဖြစ်ပေါ်နိုင်လို့
ရှမ်းပြည်ထဲမှာစီးရီးပဋိပက္ခတွေဖြစ်နေတဲ့အချိန်မှာလက်ဖက်ကူးရာသီဖြစ်တာမျိုးနှစ်ဖက်အပြစ်ရကြဖို့တအောင်ပလောင်နဲ့ရှမ်းပြည်သူဒေသခံတွေဘက်ကလည်းလက်နက်ကင်တပ်တွေကိုမြစ်တာရက်ခံထားတာမျိုးရှိတယ်လို့တအောင်တပ်ဖက်ကပြောပါတယ
်လက်ဖက်ကူးရာသီဖြစ်တယ်လက်ဖက်ကူးရာသီဖြစ်တော့လူထုတွေလက်ဖက်အရင်ချမ်းနဲ့လက်ဖက်ကူးနိုင်အောင်လို့ကျွန်တော်တက်နေတဲ့များတပ်ဖက်ဖြစ်အောင်ကျွန်တော်ဘက်ကရှော့တယ်ရှောင်းတယ်ဒီကဖြစ်တဲ့နေသားမျိုးလောက်လာတယ်။ရွာတရွာရွာသားတွေဈေးသွားရင်ဟိုတဆန်ကိုထောက်ပြရထဲအစင်းတဲ့ကုနပြူတော့ဘူး။ကားလန်းတွေဆိုလည်းတုံးလို့မရအောင်ကားလန်းကိုတင်းတူထားတာမျိုးတွေကလောက်လာတယ်။စီစဉ်လဲဒီစီဟိုပလီတာပလင်းငယ်လာပဲတဲ့ကုနပြူတယ်။အဲ့ဒီမျိုးလောက်တာကလူထုတွေကိုသာဒုက္ခရောက်စေတယ်။အထူးအဖြစ်မရနိုင်တော့ဘူးဆိုရင်ကျွန်တော်လူထုတွေဒုက္ခအကြီးကြီးရောက်ကြမယ်
။ပြည်တွင်းငြိမ်းချမ်းရေးဦးစားပေးဆောင်ရွက်မယ်ဆိုတဲ့ NLD အစိုးရလက်ထက်မှာ27ရာစုပင်လုံးလို့ခေါ်တဲ့ဒုတိယပင်လုံးကိုခေါ်ပြီးမြန်မာနိုင်ငံတွင်းလက်နက်ကိုင်ပဋိပက္ခတွေခြုံငင်းရေးတိုင်းရင်းသားလက်နက်ကိုင်နေနဲ့မြန်မာစိုးရတက်ကြားစစ်ရေးကိုနိုင်ငံရေးနည်းလမ်းနဲ့ပြည်လျောင်ဖြည့်ရှင်းနိုင်ရေးကိုဥတီဆောင်ရွက်သွားမယ်လို့သမရဦးထင်ကျော်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့ဘက်ကပြောဆိုထားတာပါအခုလိုမျိုးငြိမ်းချမ်းရေးကိုအပြေရှားကြမယ်လို့ပြောဆိုနေချင်းနဲ့ဒီပိုင်းနဲ့ထဲမှာပဲအစိုးရနဲ့အပြည့်ရက်မထိုးထားတဲ့ KIA ကချင်လက်နက်ကိုင်တက်ရှမ်းမြောက်ပိုင်းတက်အေးအေးရခိုင်တက် TLLA တအောင်တက်စတဲ့တိုင်းရင်းသားလက်နက်ကိုင်နေနဲ့မြန်မာစစ်တပ်တို့ကြားမှာစစ်ရေးတင်းမာမှုတွေဖြစ်နေစေဖြစ်တယ်လို့တိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်လဲအိုးအိမ်ဆုတ်ခွာထွက်ပြေးနေရတဲ့စစ်ပြေးဒုက္ခတွေမှာစားနပ်ရိက္ခာရာသီဥတုတက်နေထိုင်ရေးနဲ့ကျန်းမာရေးဆောင်ရှောက်မှုအခက်အခဲတွေနဲ့ကြုံတွေ့နေရတာဖြစ်ပါတယ်ရှင
်။မဆုမွန်ပြပြခဲ့တဲ့ရှမ်းပြည်မြောက်ပိုင်းကနေမြင့်ငင်းချမ်းရေးကျိုးပန်းနေတဲ့အခြေအနေကနေအခုမွန်လက်နက်ကိုင်အဖွဲ့တစ်ဖွဲ့လက်နက်ချလိုက်တဲ့အကြောင်းကိုလည်းပြောပြပေးပါဦးမယ်။မွန်ပြည်နယ်နဲ့တနင်္သာရီတိုင်းနယ်စပ်မှာအခြေပြုလှုပ်ရှားတဲ့မွန်လက်နက်ကိုင်အဖွဲ့တစ်ခုတောက်ကြနေကလက်နက်ချလိုက်ပါပြီ။ဒီအဖွဲ့ကိုဥပဒေနဲ့ညီအခြေချနေထိုင်နိုင်ရေးနေမြေကန်တိုင်းစစ်ဌာနချုပ်နဲ့ပြည်내အစိုးရတို့ညှိနှိုင်းပြီးစီစဉ်ဆောင်ရွက်သွားမယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့လည်းအင်အားတိတ်မများလာတဲ့ဓမြအဖွဲ့ဆန်းဆန်းလှုပ်ရှားနေတဲ့အဖွဲ့တွေလက်နက်ချရုံနဲ့တရဝင်းအခြေချခွင့်ပြုတဲ့လုပ်ရဟာတရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်အေးချမ်းရေးကိုအကျိုးရုပ်စေတယ်လို့သုံးသပ်တာလည်းရှိပါတယ်။အပြည့်စုံကိုထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်ရှင
်။ဟုတ်ကဲ့ပါ။မွန်ပြည်နယ်နဲ့တနင်္သာရီတိုင်းနယ်စပ်မှာအခြေပြုလှုပ်ရှားနေတဲ့နိုင်မွန်ချမ်းဥဆောင်တဲ့မွန်လက်နက်ကင်ဖွဲ့ဟာမနေ့ကတနင်္သာရီတိုင်းရေပြူမြို့နယ်ကလေးအောင်မြို့နယ်ခွဲပေါ့ပင်ကွင်းကျေးရွာအုပ်စုကမွန်ကျေးရွာမှာလက်နက်အနှံပွဲပြုလုပ်ခဲ့တယ်လို့မြန်မာတပ်မတော်ရာရှိဟောင်းလည်းဖြစ်ရေးတော်ဝင်သတင်းစင်အက်ဒီတာဦးအောင်နိုင်ဝင်းကအခုလိုပြောပါတယ်။နိုင
်မွန်ချမ်းဥဖွဲ့ကလည်းငါအဖြစ်ရှိအောင်ချင်းနေကြည့်ရပါတယ်။အမှန်တော့စနေလတ်ရောပဲပြည်လာပါသို့သော်လည်းတော့ဒီရည်စုံနဲ့ကုန်းကြောင်းရောမှလုပ်ပါတယ်ကုန်းကောင်းတော့ကုန်းချောင်းလေးနဲ့မှလုပ်ပါတယ်
နမွန်ချမ်းဥဆောင်တဲ့ဖွဲ့ဝင်18ဦးလက်နက်ငယ်12လက်ဘုံသီး10လုံးကြီမျိုးစုံ964စောင်းနဲ့ကြီအိမ်မျိုးစုံ12ခုတို့ကိုကံယူသံတိုင်းစစ်တမ်းချုပ်ဒုရယတိုင်းမှုထံမှလက်နက်အနိုင်ခဲ့တာပါအခုလိုလက်နက်ချမ်းနိုင်ရေးသွဲပြီးခဲ့တဲ့ဧပြီလ29ရက်နေ့မှာနိုင်မွန်ချမ်းတို့ဘက်ကဆေလွတ်လာတဲ့ကိုစလေဖွဲ့နဲ့ခမရ280တိုက်ရင်ကတပ်မတော်ရာရှိတွေနဲ့ရေပြူမြို့နယ်ခင်မွန်ချောင်းကျေးရွာဘုံကြီးကျောင်းမှာအကြုံညှိနှိုင်းခဲ့ပြီးအခုလိုခန်းနားနဲ့လက်နက်အနိုင်ခဲ့တာလည်းဖြစ်ပါတယ်တမရဘက်ကနေနမွန်ချမ်းတို့ဖွဲ့ကိုရေပြူမြို့နယ်ပောက်ပွင့်ကွင်းကျေးရွာနဲ့ကမွန်ကျေးရွာဒေသဘက်မှာဌာနေပြည်သူ့ဆွေအတွင်းလက်နက်သတ်ဆင်ခြေချခွင့်ပြုဖို့မွန်တနင်္သာရီနယ်စပ်ချောင်းပြားဒေသကဒဏိကြားဒေသကြားမှာကြောက်မိုင်းဆောင်ကြောက်ထုံးလူခွေပေးဖို့ဖမ်းဆီးရေးယူထားတဲ့၎င်းတပ်ဖွဲ့ဝင်တွေနဲ့ဆက်ဆက်ဖမ်းဆီးသူတွေကိုပြန်လွှတ်ပေးဖို့နဲ့စကကစကူကနေရှာဖွေဖမ်းဆီးချိတ်ပိတ်ထားတဲ့ရေမြို့မှာရှိတဲ့နမွန်ချမ်းနေအိမ်နဲ့ရွှေစည်ပစ္စည်းတွေကိုပြန်လည်ပေးအပ်ဖို့စားတဲ့ချက်တွေကိုတောင်းဆိုခဲ့ပြီးမြန်မာတပ်မတော်ဘက်ကလိုက်လောမှုရှိမရှိကိုတော့တိကျအတည်မပြုနိုင်သေးပါဘူး။တနင်္သာရီတိုင်းနယ်စပ်ရေးရလုံခြုံရေးဝန်ကြီးဘူမူကြီးစော်လွင်ကတော့နမွန်ချမ်းတို့ဘက်လက်နက်ချတာကိုကြိုဆိုပြီး၎င်းတို့ဘက်ရက်တည်ရေးဆွဲဆက်လက်လှုပ်ဆောင်သွားဖို့ရှိတယ်လို့ဆိုပါတယ်။
ဒီကတော့ကလည်းချလင်းဝင်တာပဲလေ။ဒါချင်းလည်းချလင်းဝင်တယ်ပေါ့ကျွန်တော်ကကြိုဆိုတယ်။ဒီပြရပြရဒါပဲရှိပါတယ်ခင်ဗျာ။ဒီကနေ့ကတော့နောက်ပိုင်းဆီကနောက်ကြမှာပဲ AC စင်နာဆွေးနွေးကြမှာပေါ့နော်။ဒါပဲရှိပါတယ်ခင်ဗျာ။တို့ကလည်းချတာအများကြီးပါဆိုတော့ဒါတို့ရက်တည်တယ်တို့ကတို့ဆက်လုပ်မှာပေါ့လေ
။မြမတမတော်အနေနဲ့ဒေတာအတွင်းနှောက်ရက်ပေးနေပြီးသမျှပုံစံလှုပ်ရှားနေတဲ့နမွန်ချန်းတို့ဘက်ကိုတရားဝင်ခြေချခွင့်ပေးတာဟာတရားဥပဒေစိုးမိုးရေးနဲ့ဒီငြိမ်အေးချမ်းရေးကိုအကျိုးရုပ်စေတယ်လို့မွန်နိုင်ငံရေးလှစ်လာသူဇာရေးဆရာနိုင်ရဲစော်ကအခုလိုပြောပါတယ်
။အဲ့ဒီလိုလုပ်ချင်းကပို့ပြီးတော့အေးချမ်းလာဖို့ထက်သူပုံမှုကိုလှုပ်လာခြင်းနဲ့လူတွေပို့ပြီးအားပေးတယ်လို့ဖြစ်သွားလိမ့်မယ်။ဗန်းစကားနဲ့ပြောရရင်တော့ဓမြတိုက်တာမဲ့လူတွေများလာအောင်အားပေးတယ်လို့ဖြစ်သွားလိမ့်မယ်လို့ကျွန်တော်အနေနဲ့တော့ယူဆတယ်ပေါ့နော်။ဒါကအဖြေမဟုတ်တဲ့အဖြေကိုတမတော်ကလည်းသူတို့ရဲ့နာမည်ကောင်းရရှိရေးပေါ့။ဒါသူတို့လေးလက်ဘက်မှာအလောင်းစက်နဲ့ နဲ့နဲ့ရတယ်ဆိုပြီးသူတို့တင်နိုင်အောင်ဒါသူတို့လုပ်တာပဲတကယ်တမ်းအေးချမ်းမှုယူရတာမဟုတ်ဘူး။ဒါကြောင့်အေးချမ်းတရားဥပဒေစိုးမိုးရေးနဲ့ဒီငွေအေးချမ်းရေးကိုအကျိုးပြုသလားမင်းရဲ့အကျိုးရုပ်စေမယ်လို့ကျွန်တော်တို့ဖြေပါ။တိုင်းရင်းသားလက်နက်ကိုင်တွေနီးတူပဲဒီဓမြလက်နက်ကိုင်ကိုလည်းပြုမှုလိုက်တယ်ဆိုတာတိုင်းရင်းသားလက်နက်ကိုင်တွေအများကြီးသိချာကြသင်းတဲ့အချက်တစ်ချက်ဖြစ်တယ်။ငွေချမ်းရေးမှလည်းဖြိထိုက်နိုင်တဲ့အချက်တစ်ချက်ဖြစ်တယ်။
နမွန်ချာ2012ခုနှစ်မှာမြမတမတော်မှာလက်နက်ချခဲ့တဲ့နိုင်ပင်ဥဆောင်တဲ့ဗျူရုစစ်တပ်ဖွဲ့ရဲ့ဒုတိယကောင်းဆောင်ဖြစ်ပြီး2015ခုနှစ်ဩဂုတ်လမှာရေးမြို့နယ်သတိကြကြီးရွာဗျူရုစစ်တွေကိုပြစ်ခတ်ခဲ့ပြီးနောက်ပိုင်းမြမတမတော်ကနေပိုက်စိတ်တိုက်လိုက်လံရှာဖွေဖမ်းဆီးနေရကနေအခုလိုလက်နက်အနှံခဲ့ပါတယ်။ရေးမြို့နယ်တောင်ပိုင်းဒေသနဲ့ရေပြည်မြို့နယ်ဒေသဟာမွန်ပြည်တပ်ပါတီကနေတိုင်အားလှုပ်ရှားမှုမရတော့တဲ့နောက်ပိုင်းအခုလက်နက်အနှံတဲ့နမွန်ချန်းတို့ဖွဲ့ပါဝင်ဒေသသွေးလက်နက်ကိုင်ဖွဲ့ငယ်၃ဖွဲ့သက်မနေပေါ်ပေါက်လာပါတယ်။အခုဆိုရင်လက်နက်ကင်ဖွဲ့ငယ်အနည်းဆုံး2ဖွဲ့ကျန်နေသေးပြီးဒေသတွင်းသမျှမှုပြန်ပေးဆွဲမှုလှုပ်ရတဲ့တွင်တွေမကြာခဏဆူဆူလို့ပေါ်ထွက်နေပါတယ်ခင်ဗျာ
။တပ်မတော်ကိုအစိုးရတပ်ရခိုင်လက်နက်ကင် AA အဖွဲ့ကိုရခိုင်တပ်မတော်လို့ MRTV 4သတင်းဌာနက3ဆွဲထုတ်လွှင့်ခဲ့တဲ့အပေါ်ပြင်းထန်စွာကန့်ကွက်ရှုတ်ချကြောင်းဆိုပြီးတပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကထုတ်ပြန်ခဲ့ပါတယ်။တပ်မတော်ကိုအစိုးရတပ်လို့ခေါ်ဝေါ်သုံးဆွဲတာမာရွင်းနယ်လို့ကျွန်တော်တို့သောတာရှင်တွေယူဆပါသလားဒီလိုသုံးဆွဲတာကြောင့်တက်မတော်ရဲ့ပုံရိပ်နဲ့ဂုံတိတ်ခါကိုများစွာထိခိုက်စေတယ်ဆိုတဲ့အချက်ကိုရောသဘောတူကြပါသလားအခုလာမယ့်စနေညတိုင်ရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်VOA ရဲ့ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ညာ
VOA American အတန်ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။မကြခင်ထုတ်လွှင့်ပေးတော့မယ့်စနေညဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်တွေမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။ VOA American အတန်ရဲ့တောက်ကြစနေနေ့ညနေပိုင်းအစီအစဉ်တွေနားဆင်နေရတာဖြစ်ပါတယ်ရှင်။ကိုညနေခင်းအစီအစဉ်ဆုံးသက်ခင်တရင်ချင်းချုပ်ကိုနန်းလောင်ကကြီးညာပေးပါအောင်မရှင
်မြောက်ကိုရီးယားနိုင်ငံမှာခေါင်းဆောင်ကင်ဂျွန်အွန်းကိုပို့ပြီးတော့ထင်ရှားအောင်လုပ်ပေးတဲ့တမိုင်းဝင်လွှတ်တော်အစည်းအဝေးဒုတိယမြောက်နေ့အဖြစ်ဆက်ပြီးတော့ကျင်းပနေပါတယ်နိုင်ငံပိုင်တရင်ဌာနဖြစ်တဲ့ကိုရီးယားဗဟိုသတင်းအေဂျင်စီရဲ့အဆိုအရကင်ကိုရာထူးတစ်တခုအတွက်ဒီကနေ့စနေနေ့မှာရွေးချယ်ကြမှာဖြစ်ပြီးတရားထူးဟာသူ့အဖိုးနဲ့အဖေတို့ရယူခဲ့တဲ့အလုတ်သမားပါတီရဲ့အထွတ်ထွေအတွင်းရေးမှူးရာထူးအဆင့်အတန်းနဲ့သူညီမဲ့ပုံပေါ်တယ်လို့ဆိုပါတယ်အခုလိုနိုင်ငံရေးမှာအရေးပါတဲ့နေရာတွေကိုကင်ဂျွန်အွန်းရယူလာတာဟာလာမယ့်အနာဂတ်အတွင်းနျူကလ িয়ার လက်နက်ဆန်တမှုနောက်ထပ်လုပ်ဖို့ပြင်ဆင်တာဖြစ်နိုင်တယ်ဆိုပြီးအမေရိကန်လှစ်လာဆောင်ကြည့်ရေးအဖွဲ့ကတတိပေးထားပါတယ်ဒေါ်နယ်ထရမ့်နဲ့အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌပေါ်ရိုင်ယန်ဟာလာမယ့်အပတ်မှာတွေ့ဆုံဆွေးနွေးကြဖို့ရှိပါတယ်။ဝါရှင်တန်မြို့တော်မှာရာထူးအမြင့်ဆုံး Republican Party ဝင်ဖြစ်တဲ့ Ryan ကသူ့အနေနဲ့ဒေါ်နယ်ထရမ့်ကို Republican Party ရဲ့ကိုယ်စားပြုကိုယ်စားလှယ်လောင်းအဖြစ်ထောက်ခံပေးဖို့အသင့်မဖြစ်သေးဘူးလို့ပြောလိုက်တာကြောင့်ဒေါ်နယ်ထရမ့်ရဲ့မဲဆွယ်စည်းရုံးရဲ့အဖွဲ့ဝင်တွေမကြေမနက်ဖြစ်ခဲ့ကြပြီးတဲ့နောက်အခုလိုနှူးသားတွေ့ဆုံမဲ့အစည်းအဝေးဖြစ်ပေါ်လာတာပါ။Ryan ကသူနဲ့တခြားအောက်လွှတ်တော် Republican ခေါင်းဆောင်တွေဟာလာမယ့်ကြာရာပတိနေ့မနေ့မှာ Trump နဲ့တွေ့ဆုံမယ်လို့တောက်ကြားနေကကြေညာခဲ့ပါတယ်။အနောက်နိုင်ငံတွေထဲကမြို့တော်ကြီးတစ်ခုဖြစ်တဲ့လန်ဒန်ရဲ့မြို့တော်ဝန်အဖြစ် Labour Party ကပထမဆုံး Islam ဘာသာဝင် Sadiq Khan အနိုင်ရသွားပါတယ်။မြို့တော်ဝန်ရွေးကောက်ပွဲတွေကိုခက်ခဲခဲခဲကျော်ဖြတ်ပြီးမှပြိုင်ဖက် Conservative Party ဖက်က Zack Goldsmith ကိုအနိုင်ရလိုက်တာပါ။မနေ့တောက်ကြနေ့ညကကြေညာလိုက်တဲ့ရွေးကောက်ပွဲရလာအရလန်ဒန်မြို့သူမြို့သားတွေဟာအသက်43နှစ်အရွယ် Goldsmith ကိုကျော်လွန်ပြီးတော့အသက်45နှစ်အရွယ် Khan ကိုမဲအရေးအတွက်59ရာခိုင်နှုန်းနဲ့ရွေးချယ်လိုက်တာဖြစ်ပါတယ်ရှင်။
စနေနေ့ညနေပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုနန်းလောင်ကြီးညာပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လို့ရမှုကမတ်စုမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Whitehead Sonnet ဖြစ်ပါတယ်။ VOA American အတန်ရဲ့ညဘက်ထုတ်လို့မဲ့အစီအစဉ်တွေကိုတော့ line meter 24 25 32တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။ VOA ကနေမြန်မာဘာသာအစီအစဉ်တွေကို radio နဲ့တစ်နေ့ကို6ချိန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ည9နာရီကျရင်တစ်ခါပြန်ပြီးတော့ဆုံကြရအောင်ပါ။သောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျွန်မခွာညိုပါရှင်။
This program has come to you from the Voice of America, Washington.